အရှိတောင်အရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကအိနီချင်းမဟုတ်တဲ့ဗီယက်နမ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးဟာ1949ခုနှစ်မှာကိုယ်စားလှယ်ရုံးနဲ့စတင်ခဲ့ပြီးဗီယက်နမ်စစ်ပြီးဆုံးသွားတဲ့1985ခုနှစ်မှာအစ်မြင့်ပြီးတန်အမတ်စတင်ထားရှိပါတယ်။မြန်မာဝန်ကြီးချုပ်ဦးနုဟာဗီယက်နမ်နိုင်ငံကို1954ခုနှစ်ကရောက်ရှိသွားပြီးဗီယက်နမ်သမ္မတဟူချီမင်းလည်းမြန်မာနိုင်ငံကို1958ခုနှစ်မှာရောက်လာခဲ့ပူပါတယ်။နှစ်နိုင်ငံစလုံးတပါတီအာဏာရှင်စနစ်အောက်ကနေပဲဗီယက်နမ်ဟာမြန်မာနိုင်ငံထက်နှစ်နှစ်စောလို့1995ခုနှစ်မှာအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်လာပါတယ်။2005ခုနှစ်မှာနှစ်နိုင်ငံတန်တမန်ဆက်ဆံရေးအနှစ်30ပြည့်မြောက်သွားပြီးစစ်ပွဲရေးနဲ့ကုန်သွယ်ရေးဆက်ဆံမှုလည်းတိုးတက်လာပါတယ်။2016ဆင်းရဲဗီယက်နမ်ဟာမြန်မာနိုင်ငံကစီမံချက်48ခုအတွက်ဒေါ်လာတန်း550ကျော်မြှုပ်နှံထားတာတွေ့ရပါတယ်။ပြီးခဲ့တဲ့လကပဲကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်ဟာဗီယက်နမ်နိုင်ငံကိုအလို့သဘောလေးလာရခဲ့ပါရောက်ပါလေလောလောလတ်လတ်မှာပဲဝင်းကြီးချုပ်ကဖိတ်ကြားလို့နိုင်ငံတော်တပ်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လည်းဒီလ19ရက်နဲ့20ရက်နေ့မှာဗီယက်နမ်ကိုချစ်ကြည်ခရီးသွားပါဦးမယ်စစ်ပွဲရေးရင်ကျေးမှုသိပ္ပံနဲ့နည်းပညာဆက်သွယ်ရေးဘဏ္ဍာငန်းတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရာကနိုင်ငံရေးဆက်ဆံမှုကိုတိုးမြှင့်ဖို့သဘောတူထားတာလည်းရှိပါတယ်ဗီယက်နမ်ဆက်ဆံရေးနဲ့ပတ်သက်လို့မြန်မာရေးလေးလာသုံးသပ်သူဦးစောရန်ရှုမြင်တာကတော့
နော်နားလည်တာတော့ဗီယက်နမ်ကိုသူတို့နည်းနည်းသဘောကျတာရှိတယ်လေဗီယက်နမ်ကိုငကောတော့ဒီလောက်ထင်မကြည့်ဘူးပေါ့အခုနောက်ပိုင်းမှာဗီယက်နမ်တိတ်တိုးတက်တယ်လေနောက်နိုင်ငံမှာလည်းအခုဒီဟိုစီဒိုနာနဲ့ညီချင်းဆိုင်နေတော့မြန်မာပလာဇာလုတ်တယ်နောက်တစ်ခါတရုတ်နဲ့အပြိုင်ပေါ့ဗီယက်နမ်ဒီ electronic ပစ္စည်းတွေတွန်းနိုင်တယ်လေစီးပွားရေးလုပ်ငန်းတွေမှာလည်းစီးပွားလုပ်ငန်းတွေပေါ့နော်နှစ်နိုင်ငံပေါင်းလုပ်တာတွေရှိတယ်စီဝိုင်းမှာကတော့ဘလုံးကတော့တရုတ်ကတော့မရှင်းနိုင်ဘူးပေါ့နော်။နောက်တစ်ခုကနေဆက်ချင်းကလည်းတရုတ်နဲ့ဆက်ဆက်မရှင်းလို့တော့မရဘူး။ဆိုတော့သူကဗီယက်နမ်ကိုဘာလို့သဘောကျလဲဆိုတော့နိုင်ငံရေးအပေါ်သဘောကျတယ်လို့ကျွန်တော်ထင်တယ်လေ
။ဗီယက်နမ်ဟာပြင်သစ်ကိုလိုနီလဲအောင်ကျရောက်ခဲ့ပြီးတောင်မြောက်နှစ်ချမ်းခွဲတဲ့နိုင်ငံအမေရိကန်ဝင်လာလို့ခုကတိုက်ပွဲဝင်ရတဲ့နိုင်ငံလဲဖြစ်ပါတယ်။ခုလိုတိုးတက်လာတဲ့အဆင့်ကိုလွယ်လွယ်နဲ့ရောက်လာတာမဟုတ်ပဲသူမှလည်းသူ့ပြဿနာနဲ့သူရှိခဲ့တာပါ။ဗီယက်နမ်စစ်ပွဲဟာ1985ခုနှစ်မှာပြီးဆုံးသွားပြီးရုရှားနဲ့လည်းမဟာမိတ်လုပ်ခဲ့ပူပါတယ်။1986ခုနှစ်မှာတော့ပြည်ပြင်းပြောင်းလဲရေးလုပ်ပါတယ်။ဒီလိုရုန်းကန်ခဲ့ရတဲ့ဗီယက်နမ်နိုင်ငံကနေမြန်မာနိုင်ငံအကြစရာလေးလာနိုင်စရာတွေလည်းရှိပြန်ပါတယ်
။နိုင်ငံရေးပါဝါအကြမခံမင်းနဲ့နိုင်ငံကြီးတွေကိုလူကစားတယ်ပေါ့။တရုတ်ကအားကိုပြန်တုံ့ပြန်ဖို့ဆိုတော့တရုတ်ပြည်နယ်မှာမဟာတရုတ်ဝင်ရလုပ်လာတဲ့အခါကျတော့အမေရိကန်ကိုပြန်ပြီးတော့ဆွဲသွင်းတယ်လေ။ဗီယက်နမ်ရတဲ့စကိုင်းနေပါဆိုရင်ကိုတော့ဆိုပြက်တုံးခဲ့တာဟာဒီအမေရိကန်ပြန်တုံးခုပြန်တွေးတာလိုပါဒါကတော့ပြန်ထိတာပေါ့နော်ဒါနိုင်ငံရေးရပေါ့နော်စီဝိုင်းရေးရကြတော့ဗီယက်နမ်ကဈေးကွက်ကတော့တရုတ်နဲ့စင်ကာပူကနေပြီးတော့အများကြီးထိုးပေါက်ထားတဲ့နေရာနဲ့ဗီယက်နမ်နောက်ဆုံးမှဝင်ရတာပေါ့နော်ဗီယက်နမ်မှာလည်းဈေးကွက်ပြန်ဆိုင်မှုက quality နဲ့ပြန်ရတာလေတရုတ်လိုသူကအရေးအတွက်နဲ့ပြန်လို့မရအောင်အဲ့မှာလည်း quality ကတကယ်မှီရပေါ့နော်တရုတ်ပစ္စည်းကဗီယက်နမ်ပစ္စည်းကိုမမီယူကျွန်တော်လက်ဆက်ဝါရမှာဆိုရင်ဗီယက်နမ်ကျိုးတွေကတရုတ်ကျိုးနဲ့အမရှင်လို့မရအောင်ကောင်းတယ်ပေါ့နော်ဒီဗီယက်နမ်ကိုနိုင်ငံရေးရောစီးပွားရေးရောပေါ့အားကြတာရှိတယ
်ဗီယက်နမ်နိုင်ငံကနေဒီလိုလိလစရာတွေရှိတဲ့ပြင
်တပါတီစနစ်ဖြစ်ပေမဲ့ဗီယက်နမ်မှာပေါ့ချေအထိပေါ့နော်ဒီပါတီကမဟုတ်တဲ့လူတွေလည်းနေရာပေးလာတဲ့အကြောင်းလာတယ်ပေါ့နော်ဒီလက်ရှိတက်လာတဲ့အစိုးရလည်းပဲအင်ဒိုနီးရှားတို့မလေးရှားတို့ဘရူနိုင်းတို့နဲ့စာရင်ဒီအာဆီယံဆယ်နိုင်ငံထဲမှာပဲကိုနဲ့တကယ်တနာစားပြီးတော့ကိုနဲ့တော်တော်ကြရတဲ့မဟာမိတ်ကိုဆက်ရှာရတဲ့သဘောမျိုးဖြစ်နေပါဘူးနော်အဲဒါကြောင့်မို့ဗီယက်နမ်ကိုတော်တော်ကိုသဘောကျပြီးတော့စစ်တပ်ကလည်းသဘောကျတယ်အခုတက်လာတဲ့ energy ဆိုတာလည်းအတူယူဖို့ပေါ့နော
်ဗီယက်နမ်နိုင်ငံဟာတပါတီစနစ်ကျင့်သုံးပေမဲ့ပြုပြင်ပြောင်းလဲရေးလုပ်မယ်လို့ကြွေးကြော်တဲ့အတိုင်းအမှန်တကယ်ပြောင်းလဲတဲ့အတွက်လဲတိုးတက်လာတဲ့နိုင်ငံဖြစ်ပါတယ်ဒါလည်း2008ဖွဲ့စည်းပုံလိုနှောင့်ညိုးမျိုးလည်းမရှိမြန်မာနိုင်ငံမှာလိုလူမျိုးစုလည်းမများအဂတိရစားမှုကိုလည်းအထိုက်လျောက်တိုက်ဖြတ်နိုင်တာတွေအားလည်းနိုင်ငံတိုးတက်ဖို့အထောက်အခံကောင်းနေဖြစ်တယ်လို့လည်းပြောပါရရှင်